RFA ရဲ့မကွေးသတင်းတာဦးမြင့်စောဦးဟာမန္တလေးမြို့ကတရုတ်ကောင်စစ်ဝင်ရုံးရဲ့အစီအစဉ်နဲ့တရုတ်နိုင်ငံကိုလေးလာရေးခီးရောက်ရှိနေစဉ်ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့မနက်ပိုင်းမှာသူ့ကိုယ်ပိုင် Facebook စာမျက်နှာကနေရန်ကုန်တက္ကသိုလ်ဝင်အတွင်ဘုံပေါက်ကွဲမှုဖြစ်တယ်လို့ကြားရတာဟုတ်ပါသလားဆိုတဲ့မေးမြန်းတဲ့စာသားတင်ခဲ့ပါတယ်။ဒီစာသားကိုမြင်လာကြောင်းရန်ကုန်တက္ကသိုလ်တည်ရှိတဲ့ကမာရွတ်မြို့နယ်ရဲစခန်းကတာဝန်ရှိသူတွေကတွားရောက်စစ်ဆေးခဲ့ပြီးဒီသတင်းဟာမဟုတ်မှန်ကြောင်းသိရှိခဲ့ရတယ်လို့မြို့နယ်မှူးရဲမှူးတိုင်ဟန်ကပြောပါတယ်။သတင်းတော်ဦးမြင့်စောဦးရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တဲ့စာသားကိုသူကိုယ်တိုင်တွေ့ရှိခဲ့တာဖြစ်တယ်လို့ရဲမှူးတိုင်ဟန်က RFA ကိုပြောပါတယ
်။ရဲမှူးအဲ့တော့တက်တဲ့ချင်းတွေ့တာလေ။သူတင်းတဲ့ချင်းတိုင်းလို့တန်းတွေ့တာလေ
။ရဲမှူးကိုယ်တိုင်တွေ့တာပေါ့။
တွေ့တာပေါ့။
ဟိုကျမတို့ဆိုလိုချင်တာပေါ့နော်တစုံတယောက်ကတိုင်လို့လား
ဟုတ်ပါဘူးဗျာအဲ့မှာပေါ်လာတယ်ဗျာပေါ်လာတော့ကျွန်တော်တို့ချက်ချင်းမဲ့တုပ်သူတဲ့ကျွန်တော်တို့ဖွဲ့ပြီးဂုံကြီးလွှားနေလောရတာပေါ့ဗျာအဲ့တကယ်လားဟုတ်လားဆိုတော့အဲ့လိုပဲဖြစ်သွားတာပေါ့
သတင်းတော်ဦးမြင့်စောဦးကသူနဲ့တရားလိုဖြစ်တဲ့ရဲမှူးသိန်းဟန်ဟာ Facebook လူမှုကွန်ရက်စာမျက်နှာမှာတငယ်ချင်းဖြစ်ထားသူတွေမဟုတ်ကြောင်းနဲ့တိုင်တန်းသူမရှိဘဲအခုလိုသိရှိပြီးအမှုဖွင့်နေဆိုတာဟာသတင်းတော်တွေကိုအာဏာပိုင်တွေကအစောင့်ကြည့်နေတာကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်
သူနဲ့ကျွန်တော်နဲ့တကယ်ချင်းမဖြစ်ဘဲနဲ့သူကနေပြီးတော့ဒါကိုသိတယ်ဆိုတော့အဲ့ဒါဆိုရင်ကျွန်တော်တို့တယောက်ကစောင့်ကြည့်နေတယ်စောင့်ကြည့်နေတယ်ဆိုရင်သတင်းသမားမို့လို့စောင့်ကြည့်တာလားတခြားကျွန်တော်တို့ကြီးတဲ့ဆိုးွားတဲ့သတင်းအမှားတွေတင်နေတဲ့လူတွေကြတော့လွတ်ထားပေးပြီးတော့ကျွန်တော်တို့သတင်းတောက်တွေကြရင်အမှားမခံဘူးဆွဲတယ်ဆိုတော့သတင်းတောက်တွေကိုစောင့်ကြည့်ပြီးတော့သိကွမယ်ဆိုတဲ့ပုံစံမျိုးဖြစ်နေလားတော့ကျွန်တော်တန်လျာဖြစ်နေပါတယ်ဗျာ
သတင်းတော်ဦးမြင့်စောဦးကလူမှုကွန်ရက်စာမျက်နှာမှာသူရေးသားမေးမြန်းခဲ့တဲ့အကြောင်းအရာဟာမဟုတ်မှန်ကြောင်းသိရှိရပြီး၃နာရီအတွင်းမှာဒီစာသားကိုပြန်လည်ဖြုတ်ချခဲ့တယ်လို့ပြောပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကဒီအမှုကိုကြည်ချင်းအဖြစ်သတင်းသမားတွေကိုအမှားတစုံတရာတွေ့တာနဲ့အရေးယူဖို့ပြစ်မှတ်ထားစောင့်ကြည့်နေတယ်လို့ဖြစ်နေတယ်လို့ပြောပါတယ်
။ကျွန်တော်လည်းသူနဲ့ friend ဖြစ်တယ်ကျွန်တော်လည်းအဲ့ဒီဟာမသိဘူး။တမန်လူတွေအဲ့လိုအမှားမျိုးတွေအများကြီးရှိမှာပဲသို့တော့ဒီလိုအမှားမျိုးသတင်းသမားမှားတယ်ဆိုရင်သတင်းသမားကိုပြစ်မှတ်ထားပြီးတော့စောင့်ကြည့်ပြီးတော့တရားစွဲဖို့များလုပ်နေတယ်လို့ပဲကျွန်တော်တော့မြင်တယ်။ဒီဟာကဘာမှလည်းဟိုတဲရောက်မှုဆိုတဲ့ဟာမျိုးလည်းမရှိဘူး။နောက်သူကားကန်းရှင်ကိုတိုင်းသူပြုတ်ချသွားပြီးတော့တကယ်ဥပမာ66တို့68တို့အဲ့ဒါမျိုးဟိုအလွဲတကူသုံးညနေနေရာကျရင်သုံးတယ်။ဒါပေမဲ့တချို့တကယ်ရေးယူတဲ့ကိစ္စမျိုးကြတော့ရေးမိတဲ့ဟာမျိုးကလည်းဥသိမ်းဆိုင်သူကလက်ထက်ခရေရှိခဲ့တယ်။အခုချိန်ကြီးလည်းရှိနေသေးတယ်
ဒီလိုအမှုဖွင့်ရေးယူမှုတွေကိုသတင်းသမားတွေကြုံတွေ့နေရတာဟာသတင်းမီဒီယာလွတ်လပ်ခွင့်မှေးမှိန်တဲ့အခြေအနေဖြစ်တယ်လို့သတင်းတော်ကိုထက်ခေါင်လင်းကပြောပါတယ်
။သူ့ရဲ့ Facebook မှာကဒါမှန်ပါသလားဆိုတဲ့ဟာကိုပဲသူက comment လုပ်ဖို့သူကတင်တာအဲ့လိုမျိုးအရေးယူတယ်ဆိုတော့ဒါကတော့မချစ်ထိုက်ဘူးလို့အကုန်ယူဆတယ်ဒီကောက်ဝဲနဲ့တက်လာတဲ့အစိုးရ28ပြည်20လုံးထဲမှာသတင်းမီဒီယာလောကကပို့ပြီးတော့အမှောင်ကျလာတယ်လို့အကုန်ခံယူတယ
်။ဆက်သွယ်ရေးဥပဒေပြဋ္ဌာန်းပြီးချိန်ပြီးခဲ့တဲ့2023ခုနှစ်ကစတင်ပြီးလက်ရှိအချိန်ထိတရားစွဲဆိုထားတဲ့အမှုပေါင်း150ကျော်ရှိနေပြီလို့အသံအဖွဲ့ရဲ့စစ်တမ်းတွေအရသိရပါတယ်ရှင်။